ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေကိုအထုတ်လိုက်ဗာဆန်းချကျွန်းပေါ်ပြောင်းရွှေ့ပေးနေရမှာဒီသတင်းပတ်စနေနေ့မှာလည်းနောက်ထပ်ဒုက္ခသည်1400ကျော်ရွှေ့ပြောင်းခဲ့ပါတယ်။မြန်မာပြည်ပြန်ရေးနှောက်နှေးနေသလိုစာဝိနေရေးတွေပါခက်ခဲလာတာကြောင့်သူတို့အတွက်ရွေးချယ်စရာမရှိဘဲပြောင်းရွှေ့ခံနေရတာလို့ဒုက္ခသည်တွေကပြောပါတယ်။ကျွန်မစုမုံစုံစမ်းမေးမြန်းထားတာနားဆင်ပါရှင်။မြန်မာပြည်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်ခိုလုံနေထိုင်တဲ့ဒုက္ခသည်စခန်းတွေမှာလူဦးရေထူထပ်များပြားလွန်းလာလို့ဘင်္ဂလားဒေ့ရှ်အစိုးရကဘာဆန်းချကျွန်းစီလူစုခွဲပြီးအတုံးလိုက်ရွှေ့ပြောင်းနေရာချပေးနေတာ2020နှစ်ကုန်ပိုင်းကနေစလို့အခုဆို3ချိန်ရှိပြီဖြစ်ပါတယ်2021ခုနှစ်နှစ်စမ်းမိုက်မှာပို့တဲ့တတိယအကြိမ်အတုံးအတွက်3500ရဲကဇန်နဝါရီလ29ရက်နေ့တောက်ကြနေမှာတော့ပထမအုပ်စုလူပေါင်း1800ကျော်စနေနေ့မှာတော့ဒုတိယအုပ်စုလူပေါင်း1400ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းကန်းကြီးကနေဘာဆန်းချကျွန်းစီကိုရွှေ့ပြောင်းပေးနေတာပါနောက်ဆုံးအချိန်တွေကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားခရိုင်ဘာလူခါလီဒုက္ခသည်စခန်းကဥကြုံမြင့်ကပြောပြပါတယ်
ဇန်နဝါရီလ29ရက်နေ့ဇန်နဝါရီလ30ရက်နေ့စီအကောင်ဟောလူရဲ့တောင်းတကြားပါဝင်ခဲ့ပါတယ်ခင်ဗျာမတော့ဖွဲ့ပြီးတော့29ရက်နေ့တပုံ30ရက်နေ့တပုံအဲဒီလူတွေက29ရက်ဆက်ကျဲလာတဲ့လူတွေပါဝင်ပါတယ်နောက်26ဆက်ပေါ်မှာမင်းမင်းရှိလေကလာလူတွေပါဝင်ခဲ့ကြပါဘူးဟုတ်ကဲ့အဒီကတော့ဗျာအစီအပါကအကျိုးအကျွန်တော်ရူရာဒုက္ခစရိယာမြန်မာနိုင်ငံကညီမောတော့ဆ ਾਇ ရတာလေးနည်းသိကြပါပြီဒီကနေ့အစီအတော့အဲမင်းကျန်တဲ့လေညာတဲ့ဒီဒုက္ခစရိယာကိုဆက်လို့လက်ကွာကျဲအဲဘာတော့မှလက်တော်လာပြီးမရှိရတဲ့လူတွေကရေးစရာလည်းမရှိရဲဒုက္ခရဲ့စကားအဲမှာလည်းတိုင်းနေရမပြေမှုကြောင့်လည်းနောက်အလောက်နဲ့ကဘာမှုကြောင့်ဘတ်တော်ရင်တွန်းကိုတွက်ပေးရတာဖြစ်ပါလေခင်ဗျာ
ဘာဆန်းညကျွန်းစီကိုသွားမဲ့သူတွေကိုထောက်ပံ့ငွေကြေးပေးတဲ့အပြင်အလုတ်ကိုင်းခွင့်လန်းလည်းရှိတယ်လို့စခန်းတာဝန်ခံအနေနဲ့ဘင်္ဂလားဒေ့ရှ်ဆိုရဘက်ကပြောခဲ့တယ်လို့လည်းဥကြုံမြင့်ကပြောပြပါတယ
်ဘင်္ဂလားဒေ့ရှ်ဆိုရဘက်ကအရင်ကလည်းဒီစခန်းတာဝန်ခံတွေကပြောတာအခုထားတဲ့လူတွေကိုသူကခလုံးကျားလိုက်စခန်းငါးတောင်ရပ်ပေးမယ်မင်းလေးသူကလုံလုံလောက်လောက်နေတိုင်းသူကပြောသူကစီစဉ်ပေးမယ်အလောက်ကိုင်းပြင်ကြည့်မယ်နောက်စီးပွားရေးငါးပန်းလုံးကလုံလန်းပြီနောက်တစ်ချက်အလောက်ကံကပြင်ကြည့်တဲ့နေ့ဆိုပြီးတော့အဲဒီစကမ်းတော်ဝင်ကံတရားဆက်ပါတာပဲဘတ်တော်ရစင်တဲ့ဒီဒါအတော့အလေးရှိရတဲ့ကြောင့်ဘတ်တော်ရန်တွန်းလို့အများဆိုတော့ရောက်ဖို့စနာမရှိတာကိုသိရှိရပါတယ်ခင်ဗျာ
ဝိညာဒုက္ခတဲ့အများစုကတော့နေရရင်ကိုပဲပြန်လို့ကြတာပါဒီသတင်းမှတ်တွေအတွင်းမှာမြန်မာနိုင်ငံအတွင်းနိုင်ငံရေးအခြေအနေတင်းမာနေတာကိုလည်းသူတို့တွေစိုးရင်တကြီးစောင့်ကြည့်ခဲ့ကြတယ်လို့ဥကြုံမြင့်က VOA ကိုပြောပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်နဲ့နောင်နေနေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကတော့ရိုဟင်ဂျာတွေဒီကျွန်းကိုပြောင်းတာဟာမိမိတို့ဆန္ဒအလျောက်ရွှေ့ပြောင်းတာမျိုးပဲဖြစ်စေချင်ပါတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းထားပါတယ်ပြီးခဲ့တဲ့2020ဒီဇင်ဘာလ4ရက်နေ့ကပထမဆုံးအတုပ်ဖြစ်နေကတော့ရိုဟင်ဂျာဒုက္ခသည်ပေါင်း1642ဦးဒုတိယအတုပ်1804ဦးကိုတော့2020ဒီဇင်ဘာ28ရက်မှာပြောင်းရွှေ့ပေးခဲ့တာပါဒီဒီချိန်2021ခုနှစ်မှာတော့ဇန်နဝါရီလ29ရက်နေ့မှာ1900ကျော်တစ်ချိန်ဇန်နဝါရီလ30ရက်နေ့မှာ1400ကျော်တစ်ချိန်လူအုပ်စုတွေခွဲပြီးတော့ဗာဆန်းချကျွန်းစီကိုပို့ဆောင်ပေးနေတာဖြစ်ပါတယ်ရှင်ကျွန်မစုမမ